Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ16ရက်အင်္ဂါနံနက်ခင်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါရှင်ကျွန်မအခင်မျိုးသက်ပါဒီမနက်ခင်းသတင်းမျိုးကိုကိုဇော်မိုးကြောင့်နဲ့အတူပြောပြပေးပါပါအမေရိကန်သတင်းသမားဒန်နီဆန်စတန်လွတ်လာတာအတွက်ကုလသမဂ္ဂကအကြိုဆိုလိုက်တယ်လို့အဖမ်းခံရတဲ့ချင်းသား50လောက်ကိုပါပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်ရခိုင်လက်နက်ကိုင်အေအေကသူတို့ဖမ်းထားတဲ့ဗိုလ်ကြီးတူပောင်းဝင်စစ်သားနဲ့ရဲသား15ဦးကိုပြန်လွှတ်ပေးလိုက်ပါပြီအမေရိကန်နဲ့တရုတ်သမားတို့2ဦးမကြခင်အွန်လိုင်းကနေတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင်
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလဲစစ်ကောင်စီကမနေ့ကလွှတ်ပေးလိုက်တဲ့ American သတင်းသမား Danny Fenster ကိုတိုင်သူ့ကိုဖမ်းဆီးတဲ့လုပ်ရက်အပေါ်ဘယ်လိုတုံ့ပြန်ပြောကြားခဲ့ပါသလဲ
I was arrested and held in captivity for no reason
ဒါကတော့သူ့ကိုအကြောင်းမဲ့ဖမ်းဆီးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါသူ့ကိုလွှတ်ပေးလိုက်တဲ့အပေါ်မှာကုလသမဂ္ဂအမေရိကန်အပါအဝင်တုံ့ပြန်ချက်တွေသဘောထားအမြင်တွေကိုလည်းစူးစီးတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့စေဝါရိတ်ခါအပူတပြေးလိုအပ်နေတဲ့ချင်းစစ်ဘေးရှောင်လူနာတွေရဲ့အခြေအနေကိုလည်းကြားကြရပါမှာ။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစော်မိုးကျော်ကတင်ဆက်မှာပါရှင်။
ဖန်စီအဖြစ်ပေးတာခံရတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းကန်အယ်ဒီတာ American နိုင်ငံသား Danny Fenster ပြန်ပြီးလွတ်မြောက်လာတာကိုကြိုဆိုလိုက်တယ်လို့အဖမ်းခံရစဉ်ကြံသတင်းသမား50လောက်ကိုပြန်ပြီးလွတ်ပေးဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်
။ We welcome the reported release of Danny Fenster.
Danny Fenster ကိုပြန်ပြီးလွတ်ပေးလိုက်တာကိုကုလသမဂ္ဂကကြိုဆိုပါတယ်။ဒါအပြည့်သဘောဆောင်တဲ့ခြေလှမ်းပြက်ဆိုတာသိတာပါတယ်။တစ်ချိန်တည်းမှာပဲအဖမ်းခံရစေအမျိုးသမီး9ဦးပါဝင်နောက်သတင်းသမား49ဦးကိုပါအ мян ပြန်ပြီးလွှတ်ပေးဖို့ကျွန်တော်တို့နဲ့ဌာနကုလအဖွဲ့သားတွေကထပ်ပြီးတောင်းဆိုပါတယ်အခုလိုသူတို့ကိုပြန်လွှတ်ပေးတာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်နေတဲ့ဆိုပေမဲ့ဖန်တာသူအားလုံးကိုပြန်လွှတ်ပေးဖို့တော့လိုပါတယ်လို့ကုလသမဂ္ဂအထူးအမှုချုပ်ရဲ့ဒုတိယပြောခွင့်ရဖန်ဟက်ကတင်းလာနေသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါပြီးခဲ့တဲ့မေလကလေးကအဖမ်းခံရတဲ့ Danny Fenster ဟာနိုဗ ెంబ ာ10ရက်တောက်ကြနေ့ကပဲထောင်ဒဏ်17နှစ်ချမှတ်တာကိုခံခဲ့ရသူဖြစ်ပါတယ်။အင်းစင်ချင်းတောင်မှာရေပောင်း186ရက်အကျဉ်းချခဲ့တဲ့သူကိုနိုဗ ెంబ ာ15ရက်ပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းထုတ်ပြန်ရမှာတော့ဂျပန်မြန်မာချစ်ကြည်အသင်းဥက္ကဋ္ဌ Hideo Watanabe မြန်မာနိုင်ငံမျိုးသားပြန်လည်တည်နေဆိုင်အထူးကိုယ်စားလှယ်ဖြစ်တဲ့ Nippon Foundation ဥက္ကဋ္ဌ Yuhei Sasakawa နဲ့ American ပြည်내အုပ်ချုပ်ရေးမှူးဟောင်းဘယ်ရစ်ချက်ဆန်တို့ရဲ့မြစ်တာရက်ခံချက်အရလွှတ်ပေးခဲ့တာလို့ဖော်ပြထားပါတယ
်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဆွန်ကောရှင်ဟာနိုဝင်ဘာလ15ရက်နေ့တနင်္လာနေ့ကမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးအာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူချင်းမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။တရုတ်အထူးတန်တမန်နေတွေ့ဆုံတဲ့ကိစ္စမှာဆွေးနွေးချက်အသေးစိတ်ကိုမသိရပေမဲ့အာဏာသိမ်းစစ်ကောင်စီဘက်ကထုတ်ပြန်ချက်တွေအရကတော့ပါတီစုံဒီမိုကရေစီစနစ်ကိုရှောင်လန်းနိုင်ရေးမြန်မာနဲ့အာဆီယံဆက်ဆံရေးမြမပြည်တွင်းငြိမ်းချမ်းရေးစတဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။တရုတ်အထူးကိုယ်စားလှယ်မစ္စတာဆွန်ကောရှင်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဒီတစ်ကြိမ်ဟာဒုတိယကြိမ်ရောက်ရှိလာခြင်းဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လတည်းတုန်းကပထမတစ်ကြိမ်ရောက်ရှိခဲ့ပါသေးတယ်။အဲ့ဒီတစ်ကြိမ်တုန်းကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့ပေမဲ့မရခဲ့ပါဘူး။ဒီကြိမ်ထဲမှာပဲအမေရိကန်ပြည်ထောင်စုကအထက်လွတ်တော်မှဟောင်းဆွမ်းအင်ဝန်ကြီးဟောင်းဘေးရစ်ချတ်ဆင်ကလည်းနိုဝင်ဘာလ15ရက်နေ့မှာအာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူချင်းမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ COVID-19 ကွယ်ထင်းချုပ်ရေးကိစ္စတွေလူသားချင်းစာနာမှုထောက်ထားမှုဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ်။နိုဝင်ဘာလ15ရက်နေ့တင်းနေလာနေမှာပဲအမေရိကန်သတင်းသမား Danny Fenster ကထောင်ချခံနေရကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒီလိုလွတ်မြောက်လာတဲ့ပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken ကတော့ဝန်ကြီးဟောင်းဘေးရစ်ချတ်ဆင်ကိုချီးကျူးခဲ့ပါတယ်။
ရခိုင်လက်နက်ကင်တပ်ကသူတို့ဖမ်းဆီးထားတဲ့မြန်မာစစ်တပ်ဗိုလ်ကြီးတဦးအပါအဝင်စစ်သားနဲ့ရဲသားစုစုပေါင်း15ဦးကိုပြန်လွှတ်ပေးလိုက်တယ်လို့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ချင်းမူဗိုလ်ကြီးရဲလင်းစုအပါအဝင်ဖမ်းဆီးထားတဲ့တပ်သား15ဦးကို ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်တောင်ပေါက်ရွာနယ်ဒီပါယုံရွေးကျေးရွာကြားမြမတ်တမတော်ဘက်ကဗိုလ်မှူးဇေခိုင်ဟင်းထံဆွဲပြောင်းပြခဲ့တယ်လို့ပုံနဲ့တော့ထုတ်ပြန်လိုက်တာပါသူတို့ဖမ်းထားသူတွေတဲကနှစ်ရှည်လာမြအဖမ်းခံရသူတွေနဲ့ကျမ်းမရင်မကောင်းတဲ့သူတွေတဲကစီးကုတတ်ဖို့အရေးကြီးလို့ကနေသူတွေကိုပြန်လွှတ်ပေးတာဖြစ်တယ်လို့ဖမ်းဆီးထားသူတွေမှာကိုဗစ်ပိုးအကူးဆက်ခံရရင်စီးကုတတ်ရဲ့အခက်ကြုံမှာဆိုးတဲ့အတွက်ပြန်လွှတ်ပေးတာဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်စစ်တပ်ဖက်ကဖမ်းထားတဲ့ရခိုင်ဒေသခံတွေနဲ့အချင်းတောင်တွေထဲမှာရှိနေတဲ့ ULA AA တပ်ဖွဲ့ဝင်တွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုပါတယ်။မြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ် Mr. Yuhei Sasakawa ရခိုင်ပြည်နယ်ကိုလာရောက်တဲ့တနင်္လာနေ့မှာပဲ AA ကအခုလိုအချင်းသားတွေကိုပြန်လွှတ်ပေးလိုက်တာပါ။ Mr. Sasakawa ကသူ့မြန်မာနိုင်ငံကိုရောက်ရောက်ချင်း November 12ရက်နေ့က AA အဖွဲ့ခေါင်းဆောင်နဲ့ online ကတွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ကုန်လောင်းပိုင်းကစပြီးရခိုင်လက်နက်ကိုင်အေးအေးဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ပေမဲ့မနစ်ကနိုဗ ెంబ ာလမှာမစ္စတာဆဆာကာဝါပထမကျင်းလာရောက်ခဲ့ပြီးနောက်ပိုင်းစစ်ရေးတွေငြိမ်သက်နေတာပါဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲအေးနဲ့မြန်မာစစ်တပ်တို့ကြားမောင်တော့ဘက်တိုက်ပွဲတွေဖြစ်ပွားပြီးအချိန်လေးတင်းမာနေချိန်မှာအေးကသူတို့ဖမ်းထားသူတချို့ကိုအခုလိုပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်
ထိုင်းနိုင်ငံပရာချက်ခရီကန်ပြည်နယ်ရဲကိုမြန်မာနိုင်ငံဘက်ကနေတရားမဝင်တဲ့ဇက်ဖြတ်ချုပ်ဝင်ရောက်လာသူမြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့မော်တော်ယာဉ်ဟာမော်တော်တဆမှုဖြစ်ခဲ့ပြီးမော်တော်ယာဉ်ပေါ်လိုက်ပါလာသူ20ဦးနိုဝင်ဘာလ15ရက်နေ့ကဖမ်းဆီးခံခဲ့ရပါတယ်။မော်တော်ယာဉ်ဟာတစ်ပင်ကိုဝင်တိုက်မိပြီးဆက်လက်မောင်းနှင်လို့မရဖြစ်တော့ပါတယ်။လူကုန်ကူးသူတရားမဝင်ခိုးဝင်လာသူမြန်မာနိုင်ငံသားတွေကိုလူကုန်ကူးသူကတရားမဝင်ခိုးဝင်လာသူမြန်မာနိုင်ငံသားတွေကိုထားခဲ့ပြီးထွက်ပြေးသွားခဲ့ပါတယ်။ရင်မတော်တဆဖြစ်ပြီးဖမ်းဆီးခံရသူတွေထဲမှာလူကြီး19ဦးပါဝင်ပြီးတော့ကလေးငယ်တူဦးပါဝင်ပါတယ်မော်တော်ယာဉ်ပေါ်လိုက်ပါလာသူအားလုံးထိခိုက်ဒဏ်ရာရရှိခြင်းတော့မရှိပါဘူးဒါပေမဲ့မြန်မာအလုံသမားဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအလုံသမားအခွင့်အရေးကွန်ရက်ကဦးအောင်ကျော်ကပြောဆိုခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာလ5ရက်နေ့တုန်းကလည်းအလားတူမော်တော်ယာဉ်မတော်တဆဖြစ်ခဲ့ပြီးတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား23ဦးကိုလူကုန်ကူးသူတွေကစွန့်ခွာထွက်ပြေးသွားခဲ့ပူးပါတယ်အဲ့ဒီတုန်းကမြန်မာနိုင်ငံသား3ဦးသေဆုံးပြီးတော့4ဦးအပြင်းထန်ရဒဏ်ရာရရှိခဲ့ပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ဖြစ်ပွားခဲ့တာရဲ့စစ်တပ်ကအာဏာသိမ်းခဲ့ရတာတွေရဲ့ကြောင့်အလုတ်ကန်ရှားပါမှုကြောင့်ထိုင်းနိုင်ငံကိုနေစဉ်လိုလိုဝင်ရောက်လာပြီးအာဏာသိမ်းပြီးနောက်ပိုင်းဆယ်လအတွင်းဖမ်းမိထားသူ3000ကျော်ရှိတယ်လို့ထိုင်းအာဏာပိုင်တွေကတော့ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒီ American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383တိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလှိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်Washington DC စံတော်ချိန်တနင်္လာနေ့ညနေမှာ American သမ္မတ Joe Biden နဲ့တရုတ်သမ္မတ Xi Jinping တို့ online ကနေတွေ့ဆုံရမှာနိုင်ငံစလုံးအနေနဲ့သူတို့နိုင်ငံတွေရဲ့အကျိုးစီးပွားအတွက်ရှင်းပြရမှာတာဝန်တည်းရဲ့စီမံခန့်ခွဲမှုတွေဘယ်လိုလုပ်နိုင်မယ်ဆိုတာကိုထိတ်တန့်ဦးစားပေးဆွေးနွေးနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေပါတယ်။ Scotland က Glasgow မှာမကြာသေးခင်ကကျင်းပတဲ့ COP26 ညီလာခံမှာရာသီဥတုဆိုင်ရာနှစ်ဖက်တူညီတဲ့သဘောထားချမှတ်နိုင်ခဲ့တာကြောင့်တရုတ်နဲ့ nuclear လက်နက်ကိစ္စအပြင်သမ္မတဟောင်း Donald Trump ရဲ့ထက်ကာလကြာရှည်ကုန်သွယ်ရေးပြဿနာတွေအတွက်ပါညှိနှိုင်းနိုင်မယ်လို့သမ္မတ Biden ကမျှော်လင့်ပြီးတော့အခုလိုဆွေးနွေးပွဲကျင်းပဖို့လှုပ်လာတာပါဒီဆွေးနွေးမှုတွေထဲမှာထိုင်ဝမ်ကိစ္စကိုလည်းထည့်သွင်းပြောလာဖို့ရှိပါတယ်သမ္မတ Biden နဲ့ Xi Jinping တို့ဟာပြီးခဲ့တဲ့ September အစောပိုင်းတစ်ချိန်ဆက်သွယ်ပြောကြပေမဲ့တရုတ်က Octoberတရုတ်ကမြန်မာပါရင်နှစ်ကြာပြည့်အထိမ်းမှကာလမှာထိုင်ဝမ်လေကြောင်းကာကွယ်ရေးတပ်မစုံတဲ့လေကြောင်းတိုက်စီးရင်တွေမကြုံစဘူးအများပြားဆစ်လွတ်ခဲ့တဲ့နောက်နိုင်ငံသားတင်မာမှုတွေတိုးလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်တန်ရာရှိကြီးသူဖြစ်တဲ့ Politburo ဘျူရိုအဖွဲ့ဝင်ရန်ကြီးချီနဲ့ American မြင့်မယ်လုံခြုံရေးအကြံပေး Jake Sullivan တို့ဆွစ်ဇာလန်မှာ October တွေ့ဆုံပြီးနောက်ပိုင်းမှာအခုသမရနှုတ်ရဲ့တွေ့ဆုံပွဲဖြစ်လာတာပါ။
ကျူဘာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်လာဖို့တနင်္လာနေ့မှာခြေတက်စင်တာပြဖို့လှုံ့ဆော်ထားတာကိုကျူဘာအာဏာပိုင်တွေကလိုက်လံနေနေပါတယ်။ကျူဘာအစိုးရကအခုလိုလှုပ်တာကိုသိခံမှာမဟုတ်ကြောင်းနဲ့စင်တာပြဖို့လှုံ့ဆော်ထားသူတွေကိုတံပြန်တော်လှန်ရေးသမားတွေအကြမ်းဖက်သမားတွေလို့ဆွဆွဲလိုက်ပြီးအတိုက်ခံနိုင်ငံရေးအင်အားစုတွေကိုတတိပေးလိုက်ပါတယ်။ဒီလှုပ်ရှားမှုကကျူဘာနိုင်ငံကိုမတည်ငြိမ်အောင်အမေရိကန်ပြည်ထောင်စုကကြမ်းစီလှုပ်ဆောင်တာလို့လည်းဆွဆွဲပြောဆိုပါတယ်။တနင်္လာနေ့မှာအရွက်ဝတ်ထားတဲ့ရဲတွေကနိုင်ငံရေးလှုပ်ရှားသူတွေနဲ့သတင်းသမားတွေရဲ့အိမ်တွေကိုလာရောက်ဝိုင်းဝန်းခဲ့ကြပါတယ်။တနင်္လာနေ့မှာဆန္ဒပြဖို့လှုပ်ဆောင်ထားတဲ့အတိုက်ခံခေါင်းဆောင် Junior Aquilera ရဲအိမ်ကိုကျူပါအာနာပိုင်တွေကတနင်္ဂနွေနေ့မှာဝိုင်းဝန်းခဲ့ပြီးအပြင်းမထွက်ရအောင်လုပ်ထားခဲ့ပါတယ်
။ဗြိတိန်နိုင်ငံလီဗာပူးမြို့ကအမျိုးသမီးဆေးရုံပြင်ပမှာတနင်္ဂနွေနေ့ကတက္ကစီအငှားရင်စည်းပောက်ကွဲမှုဖြစ်ခဲ့တဲ့နောက်အကြမ်းဖက်ချင်းချောက်မှုအန်ဒီအဆင့်ကိုတကယ်ဖြစ်နိုင်တဲ့အဆင့်ကနေပြင်းထန်တဲ့အဆင့်ဖြစ်တိုးမြင့်တက်မှတ်လိုက်တယ်လို့ပြည်ထောင်ဝန်ကြီးပရတီပတေလ်ကတနင်္လာနေ့မှာကြေညာပါတယ်။ပြင်းထန်တဲ့အဆင့်ဟာအကြမ်းဖက်တိုက်ခိုက်မှုခံရနိုင်ခြင်းမြင့်မားတဲ့အခြေအနေအတွက်ထုတ်ပြန်တာပါ။ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကလည်းအရေးပေါ်အစည်းအဝေးချက်ကိုခေါ်ယူခဲ့ပါတယ်။အငှားရင်တဲလိုက်ပါလာတဲ့ခီးတွေကဖောက်ခွေးတစ်စီးကိုတဲလာတာဖြစ်ပြီးသူ့ကိုလီဗာပူးအမျိုးသမီးဆေးရုံကိုပို့ခိုင်းခဲ့တာဖြစ်ကြောင်းအာနာဘန်တွေကပြောပါတယ်။ပောက်ကွဲမှုကလည်းဒီခီးတွေတည်ဆုံးခဲ့တယ်လို့ရဲကပြောတယ်လို့သူဟာဘသူဘဲဝါဖြစ်တယ်ဆိုတာသိတယ်လို့ပြောပါတယ်။ပောက်ကွဲမှုဖြစ်ပွားချိန်ကစပြီးအခုဆက်ဆေးဖို့အတွက်ဖန်ထားသူ၄ဦးရှိပါပြီ။ပောက်ကွဲမှုကြောင့်အငှားရင်မောင်းသမားဒဏ်ရာရပြီးဆေးကုသမှုခံယူရပေမဲ့အခုတော့ဆေးရုံကဆင်းပြီဖြစ်ပါတယ်။
လက်ရှိဖိလစ်ပိုင်သမ္မတဒူတာတေးဟာလာမယ့်2022ခုနှစ်ရွေးကောက်ပွဲမှာစီးနိတ်လွတ်တော်အမတ်နေရာအတွက်သာဝင်ရောက်ရွေးခံတော့မယ်လို့ပြောရေးဆိုခွင့်ရှိတဲ့စီနေတာဘန်ဂိုးကတင်းလာနေမှာထုတ်ပေါ်ပြောဆိုလိုက်ပါတယ်ဒူတာတေးဟာဖွဲ့စည်းပုံစီးမြင့်အရာသမ္မတတန်းတစ်ကြိမ်သာထမ်းဆောင်ခွင့်ရှိပါတယ်ဒါပေမဲ့ဒုတိယသမ္မတဖြစ်ပြန်လဲရွေးခံလို့ရပါတယ်ဒါပေမဲ့လည်းဒုတိယသမ္မတနေရာကိုသူ့ရဲ့သမီးဖြစ်သူပြည်နယ်အုပ်ချုပ်ရေးမှူးစာရာဒူတာတေးကာပီယိုကဝင်ရောက်ရွေးခံမှာဖြစ်တဲ့အတွက်ဒူတာတေးကစီးနိတ်လို့တော့အမတ်ဖြစ်တာရွေးခံပါတယ်။ဒူတာတေးသမ္မတအဖြစ်စတင်တာဝန်ယူပြီးနောက်2016ခုနှစ်ကစတင်ခဲ့တဲ့မူဝါဒစေဝါနှင်းနှင်းအကြောင်းလူပေါင်း 8,600 ကျော်တည်ဆုံခဲ့ရတဲ့အတွက်နိုင်ငံတကာရာဇဝတ်မှုခုံရုံးကစစ်ဆေးစုံစမ်းမှုတွေပြုလုပ်နေပါတယ
်။ဒေါက်ကင်မြတ်တက်နဲ့ကိုစော်မိုးကြပါရှင်အင်္ဂါနေ့နဲ့ခင်းတရင်အစီအစဉ်ကိုတင်ဆက်ခဲ့တာပါမတားခင်မှာတော့ဆေးဝါးရိတ်ခါအပူတပြေးလိုအပ်နေတဲ့ချင်းစစ်ပေးရှောင်းလူနာရီရဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့မြန်မာနိုင်ငံအချင်းတောင်ကလွတ်မြောက်လာတဲ့အမေရိကန်သတင်းသမားကိုတိုင်ပြောကြားချက်တွေကိုကြည့်ကြရအောင်ပါရှင်သူ့ကိုအကြောင်းမဲ့ဖမ်းဆီးခဲ့တာဖြစ်ကြောင်းနဲ့မြန်မာအချင်းတောင်ကပြန်လွတ်လာတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာကပြောဆိုလိုက်ပြီးထောင်ထဲမှာတော့သူ့ကိုရိုက်နှက်တာအစာငတ်ခံရတာမျိုးတွေမရှိကြောင်းပြောပါတယ်။ဒန်နီဖန်စတာကိုပြန်လွတ်ပေးတာဟာအပြုတ်သဘောဆောင်တဲ့လုပ်ရဖြစ်ပေမဲ့လည်းဖမ်းခံထားရစေသတင်းသမားအားလုံးပြန်လွတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်တယ်လို့မတရားဖမ်းဆီးခံထားရသူအားလုံးပြန်လွတ်ပေးဖို့အမေရိကန်နိုင်ငံသားဝင်ကြီးကလည်းတောင်းဆိုလိုက်ပါတယ်။ဒီအကြောင်းမတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။မြန်မာအချင်းထောင်ထဲမှာ186ရက်ကြာထိမ့်သိမ်းခံခဲ့ရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာဟာအခုတော့အမေရိကန်ပြည်တော်စုကိုပြန်လာနေပါပြီ။အသက်38နှစ်အရွယ်ဖန်စတာကိုမြန်မာစစ်ကောင်စီကတင်တဲ့ဆွဲချက်တင်တဲ့တရားရုံးကထောင်ဒဏ်17နှစ်ချမှတ်ခဲ့ပြီးနောက်ရပ်ပိုင်းအကြားတနင်္လာနေ့မှာပဲထောင်ကနေလွှတ်ပေးလိုက်တာဖြစ်ပါတယ်။အကြောင်းမဲ့တက်တက်ဖမ်းခံရတာဖြစ်ကြောင်းလွတ်မြောက်လာတဲ့ဒင်းနီဖင်စတာကပြောပါတယ်
။ I was arrested and held in captivity for no reason.
အကြောင်းမဲ့ဖမ်းဆီးချုပ်နှောင်ခံခဲ့ရပါတယ်။ဒါပေမဲ့ရုပ်ပိုင်းဆိုင်ရာအရာကျွန်တော်ကျန်းမာပါတယ်။အငတ်ခံထားရတာမျိုး၊ရိုက်နှက်ခံရတာမျိုးမရှိပါဘူး။
မြန်မာနိုင်ငံကနေထွက်ခွာလာပြီးဖြစ်တဲ့ဖင်စတာကိုအမေရိကန်တပ်မဟာဘေးရစ်ချက်ဆန်နဲ့အတူကာတာနိုင်ငံဒိုဟာမှာခရီးတထဝင်ရောက်ချိန် AFP သတင်းအေဂျင်စီကိုပြောဆိုတာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုနိုင်ငံချင်းဆက်ဆံရေးတို့ကိုထောက်ထားပြီးဒန်နီဖင်စတာကိုပြစ်ဒဏ်လူငိမ့်သက်တာခွင့်နဲ့ပြည်နင်ဒဏ်ပေးလိုက်ကြောင်းမြန်မာစစ်တပ်ရဲ့မျှဝေဒီရုပ်တံကကြေညာပါတယ်။
ဂျပန်မြန်မာစစ်ကြည်ရေးအတင်းဥက္ကဋ္ဌမစ္စတာဟီရဲဝါတနာဘေမြန်မာနိုင်ငံအမျိုးသားပြည်နယ်တင်းနယ်ရေးဆိုင်ရာအထူးကူဆွေးနွေးနေနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟဲဤဆဆာကာဝါနဲ့အမေရိကန်နိုင်ငံနယူးမက္ဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနဲ့ကမ္ဘာလုံးဆိုင်ရာစစ်ဆက်ညှိနှိုင်းရေးရစ်ချက်စတန်စင်တာဥက္ကဋ္ဌမစ္စတာဘေရစ်ချက်စန်တို့ရဲ့မြစ်တာရက်ခန့်ချက်အရာ၎င်းနိုင်ငံအချင်းချင်းမေဝေမပြတ်သောဆက်ဆံရေးကိုရှေ့ရှုသောအဖြစ်၎င်းလူသားချင်းစာနာထောက်ထားမှုကိုအလေးထားသောအဖြစ်၎င်
းထောင်ဒဏ်17နှစ်ပြစ်ဒဏ်ထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်ခံထားရပြီးနောက်ထပ်ဆွဲချက်တွေအတွက်တရားရုံးကျန်းမာဖို့ရှိနေချိန်မှာပဲထောင်ကလွတ်လာတဲ့ဒင်းနီဖင်စတာကတော့အချင်းကြခံနေရဆဲဖြစ်တဲ့သတင်းသမားတွေလွတ်မြောက်ရေးအတွက်ဆက်လက်ကြိုးစားသွားမယ်လို့ပြောပါတယ
်။ We're going to keep the focus on them as much as possible and do
သူတို့အတွက်အတတ်နိုင်ဆုံးဆက်လက်အာရုံစိုက်သွားမှာဖြစ်ပြီးသူတို့ကိုယ်စားစီယုံဆောင်ရွက်သွားနိုင်ရေးအတွက်ကျွန်တော်တို့လုံနိုင်တဲ့အားလုံးဆက်လက်လှုပ်ဆောင်ပါမယ်။ကျွန်တော်တို့အစွမ်းကုန်ကြိုးစားနေဆဲဖြစ်ပြီးသူတို့လွတ်မြောက်ရေးအတွက်ဆောင်ရွက်နိုင်ဖို့လည်းမျှော်လင့်ထားပါတယ်။
မြန်မာစစ်ကောင်စီဘက်ကဖမ်းထားတဲ့သတင်းသမားဒင်းနီဖင်စတာကိုပြန်လွှတ်ပေးလိုက်တဲ့အပေါ်ကြိုးဆိုကြောင်းနဲ့ဒါဟာအပြုသဘောဆောင်တဲ့လုပ်ရတစ်ခုဖြစ်တယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရတဲ့ဖြစ်တဲ့ဖာဟန်ဟတ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာသတင်းတော်တအုပ်ရဲ့မေးမြန်းချက်ကိုဖြေပါတယ
် A reiterate our call for the immediate release of at least 47 other journalists.
အမျိုးသမီးခုနှစ်ဦးအပါအဝင်ဖမ်းဆီးခံထားရဆဲဖြစ်တဲ့သတင်းတောက်အနည်းဆုံး49ဦးကိုချက်ချင်းပြန်လွှတ်ပေးဖို့လဲကျွန်တော်တို့အနေနဲ့တစ်ချိန်တည်းမှာပဲထပ်ပြီးတောင်းဆိုပါတယ်အခုလောက်ရဟာအပြုသဘောဆောင်တဲ့ဆောင်ရွက်ချက်တစ်ခုဆိုတာကတော့သိကြပါတယ်ဒါပေမဲ့လည်းဖမ်းဆီးခံထားရသူအလုံးကိုပြန်လွှတ်ပေးဖို့လိုအပ်ပါတယ်
အမေရိကန်သတင်းသမားဒင်းနီဖင်စတာကိုမှားယွင်းဖမ်းဆီးမှုလို့အမေရိကန်ကပြောဆိုထားပြီးသူလွတ်မြောက်လာတာကိုကြိုဆိုချောင်းတစ်ချိန်တည်းမှာပဲမတရားဖမ်းခံထားရသူအလုံးကိုပြန်လွှတ်ပေးဖို့လဲထပ်ပြီးတောင်းဆိုချောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်။မတ်တင်ဂီထိုင်စူးစီးတင်ပြခဲ့တာပါ။အခုလိုအမေရိကန်သတင်းသမားတအုပ်ကိုလွှတ်လိုက်ပေမဲ့မြန်မာသတင်းသမား40ပတ်ဝန်းကျင်လောက်ဖမ်းဆီးခံရဆဲဖြစ်ပါတယ်။ဒီပေါ်မှာမြန်မာသတင်းသမားတွေဘလို့မြင်ပါတယ်။အာနာမသိမ့်ကြီးကမီဒီယာကောင်စီရဲ့တွဲဖက်အတွေ့အမှုဥမြင့်ကျော်ကိုဥတည်မောင်တန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ Okay ဥမြင့်ကျော်ခင်ဗျာကျွန်တော်တို့အမေရိကန်သတင်းစာဆရာလွတ်မြောက်သွားပြီလို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးဥမြင့်ကျော်ဘလို့များပြောချင်ပါလဲခင်ဗျာ
။ Okay ဟိုသူလွတ်မြောက်သွားတာကျွန်တော်တို့ကဝန်တာဆိုတော့ငโกတဲကဒီလိုဖမ်းခံရဖို့ဒီလိုမျိုးပြည်တံတွေချမှတ်ခံရဖို့မသင့်ဘူးဒီလိုချမှတ်ခံရတာတွေကမီဒီယာလွတ်လပ်ခွင့်ရောကျန်တဲ့သတင်းသမားတွေပေါ်မှာရောကြီးမားတဲ့တက်ရောက်မှုတွေဖြစ်စေတယ်ဒီလိုမျိုးဟောလာထောင်ထောင်17နှစ်ချမှတ်ခံရတယ်ဆိုတော့အစင်လာမျိုးတွေကသတင်းလွတ်လပ်ခွင့်ရောကျန်တဲ့သတင်းသမားတွေပေါ်မှာရောတက်ရောက်မှုမကောင်းဘူးအခုလိုဟောလာအမေရိကန်နိုင်ငံသားအနေနဲ့လွတ်မြောက်တာသတင်းသမားအနေနဲ့လွတ်မြောက်တာကျွန်တော်တို့ဝန်တာတယ်ဒါပေမဲ့ကျန်တဲ့မြန်မာသတင်းသမားတွေလည်းဟိုသတင်းအလုပ်ကိုလုပ်ပြီးတော့ဒီလိုထောင်ထဲမှာဖမ်းခံရတရားစွဲခံရတယ်ပြည်တံကြားခံရတယ်လူတွေအတွက်လည်းလွတ်မြောက်တဲ့လို့ကျွန်တော်တို့တော့ထင်ပါတယ
်ဟုတ်ကဲ့စုစုပေါင်းမြန်မာသတင်းသမားဗတိယောက်လောက်များအဖမ်းဆီးခံရလဲ
အခုတက်ဒီခုလက်ရှိအထင်းမှာကြံရင်နေသေးတာကမှတ်သားထားတဲ့စီရင်ရတော့3938ယောက်ရှိပါတယ
်များသောအားဖြင့်ဘလို့အမှုတွေနဲ့ဆွဲချက်တင်ခံရတာများလဲခင်ဗ
ျဟုတ်အများဆုံးကတော့95 dash ကပေါ့ဒီအစ်စ်ပြတ်ထန်တဲ့ဥတွေအန်ဒီသတင်းမှားထုတ်လွှင့်နေတို့ဟုတ်လားဟိုတက်မရောကိုဟုတ်လားဟိုထင်မြင်မှားအောင်တို့စီးပြီးဟိုနောက်ကနိုင်ငံဝန်ထမ်းတွေစီးပြန်လုံးအောင်သွေးဆောင်တယ်တို့ဒီအန်ဒီပုံမှန်နဲ့ဟိုဆွဲဆိုတဲ့95 dash ကနဲ့အများကြီးဒါပေမဲ့နောက်ပိုင်းဒီသတင်းသမားတွေမှာတော့18လုံမျိုးပြပရောက်ဖွဲ့စည်းတဲ့ဆက်ွယ်တဲ့ဟာမျိုးကိုလည်းရှိလာတယ်လို့နောက်ကအကြမ်းဖက်ပုံမှန်တို့ပောက်ကွဲစီတတ်သောဖြစ်စီပုံမှန်တို့အဲ့လိုမျိုးနဲ့ဆွဲခံတဲ့သူအနေနဲ့လည်းရှိတယ်ပေါ့နော်အများကြီးကတော့95 desk ကြီးနေပါလဲ
ဟုတ်ကဲ့မကြာခဏဆိုသလိုပဲသတင်းသမားတွေကိုတရားစွဲဆိုတဲ့အခါမှာစူပူလုံဆောင်မှုပြုတယ်လို့ပြောပါတယ်အဲ့ဒီတော့သတင်းရေးသားခြင်းနဲ့စူပူလုံဆောင်မှုဝယ်ပြချမ်းသာပုံဘလို့များရှိပါသလဲခင်ဗ
ျစီကောင်စီဘက်ကသူတို့ကယူဆတာကတော့ဒီဆန္ဒပြတဲ့ကိစ္စတွေကိုဟိုသတင်းဖော်ပြတဲ့ဟာကလည်းဒါစုစုနှုံးစော်မှုကိုအားပေးတယ်နှုံးစော်တယ်လို့သူတို့ကယူဆတယ်တကယ်တမ်းကျတော့နိုင်ငံရေးပြဿနာကဒီလိုဟာမျိုးတွေဖြစ်နေတဲ့ဟာဒီဟာကိုဖော်ပြတဲ့အခါမှာဒီဟာကသတင်းမီဒီယာကနှုံးစော်တာမဟုတ်ဘူးအဖြစ်ပြက်ကဖြစ်နေတာဘူးသို့တော်လည်းဒီလိုအဖြစ်ပြက်တွေကိုမဖော်ပြရဲအောင်မဖော်ပြမနဲ့လက်ဆောင်အောင်တို့လိုရပေးတယ်လို့တော့ကျွန်တော်ကတော့ယူဆတာပါ။ဟ
ုတ်ကဲ့။အခုလိုတန်နီဖန်ဆာကိုလွတ်လိုက်တဲ့အခါမှာစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကတော့လူသားချင်းစာနာထောက်ထားရေးအခြေခံပုံကနေစဉ်းစားခဲ့တယ်လို့ပြောပါတယ်။ဆိုတော့အမေရိကန်သတင်းစာဆရာကပဲလူသားဖြစ်ပြီးမြန်မာသတင်းစာဆရာတွေကလူသားမဖြစ်ဘူးလို့များဆိုလိုသလိုဖြစ်မသွားပေဘူးလားခင်ဗျ။
မှန်ပါတယ်တကယ်တော့သတင်းစာဆရာအားလုံးကိုယ်သတင်းအမှုကိုကူလုတ်တဲ့ဟာတွေကိုတရားစွဲတာတို့ဖမ်းဆီးတာတို့ထောင်ချတာတို့ပြစ်ဒဏ်ပေးတာတို့လောက်တာကတင့်မြော်တဲ့ကိစ္စမဟုတ်ဘူးဒီဟာကတိုင်းပြည်ရဲ့အနာဂတ်အတွက်ရောသတင်းလွတ်လပ်ခွင့်အတွက်ရောလူမှုတိုင်းဝန်အတွက်ရောအားလုံးအတွက်ရောမကောင်းတဲ့ကျိုးဆက်တွေပဲဖြစ်ဖြစ်မှာပါဒ တကယ်ကြတော့ဟုတ်လားတရင်ဖော်ပြမှုတစ်ခုကပြင်းမနဲ့မညီဘူးလို့ယူဆရဲဆိုရင်ကျွန်တော်တို့တစ်ချောင်းလုံးပြောခဲ့တယ်လို့ပဲဘယ်လိုခေါ်မလဲ complete mechanism လို့ဟာမျိုးနဲ့သုံးရမယ်ဒီဘယ်အချက်လက်ကဟိုတရင်ပြင်းမနဲ့မညီဆိုရဟာမျိုးနဲ့တိုင်ကြတာမျိုးဒီဟာမျိုးဒီ system မျိုးကိုသုံးနေတာပေါ့နော်ဒါပေမဲ့ဟိုအာနာသိမ့်ပြီးတဲ့ February တရနေ့နောက်ပိုင်းမှာဒီရန်ရည်ဒီစနစ်တွေကအားလုံးဟိုအတုံးချမခံရတော့မယ်ပြက်ပြားသွားပြီးတော့ဒီလွတ်လပ်တဲ့ဟိုဟလာအဖွဲ့အစည်းတွေလည်းမရှိတော့ဘဲနဲ့အခုလိုမျိုးဖန်စီဟိုထောင်ချခံရတဲ့ဤနဲ့မီဒီယာကိုနှုတ်ဆက်အောင်လုပ်လို့ဖြစ်လာတာပေါ့နော
်မြန်မာသတင်းသမားဦးမြင့်ကျော်ကိုဦးတင်မောင်တန်းကဆက်သွယ်မေးမြန်းခဲ့တာပါရှင်ကျမတို့မကြခင်မှာတော့တရုတ်မြန်မာနယ်စပ်ဂိတ်တွေပြန်ဖွင့်ဖို့မတိကျသေးတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့ချင်းပြည်နယ်ကစပေးဆောင်ဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါချင်းပြည်နယ်မတူပီမြို့နယ်ကတောတောင်တွေထဲမှာပုန်းရှောင်နေကြတဲ့ရာနဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေဖြားနာနေကြပြီးတော့တော်တော်များများကိုဗစ်ရောဂါလက္ခဏာတွေပြနေပေမဲ့စစ်စစ်နိုင်ခြင်းမရှိကြပါဘူးရန်တိန်ကျေးရွာအုပ်စုကစစ်ဘေးဒုက္ခသည်တွေကဖြားနာနေသူ400လောက်ရှိတယ်လို့ဒုက္ခသည်တွေက VOE ကိုပြောပါတယ်ဆေးဝါးနဲ့အစားအသောက်အလွန်အမင်းလိုအပ်နေတဲ့ဒုက္ခသည်တွေဖြားနာနေတဲ့အခြေအနေကိုတော့ရန်ကုန်ကလာတဲ့တဲ့င်းကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
်ချင်းပြည်နယ်ထဲမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်နေတဲ့နေရာတဝိုက်စစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်နေတာကြောင့်တောတောင်တွေထွက်ပြေးနေကြရတဲ့မတူပီမျိုးနယ်တွေကစစ်ဘေးဒုက္ခသည်တော်တော်များများဖြားနာနေကြပါတယ်မတူပီမျိုးနယ်ရန်တိန်ကျေးရွာအုပ်စုကစစ်ဘေးဒုက္ခသည်400လောက်ဖြားနာချောင်းဆုံးနေကြပြီးတချို့မှာကိုဗစ်ရောဂါလက္ခဏာတွေပြနေပေမဲ့စစ်ဆေးနိုင်တဲ့အခြေအနေမရှိဘူးလို့စစ်ပြေးဒုက္ခသည်တူက VOA ကိုပြောပါတယ်
။ Something of Maza လူဦးရေသာဟွာ900ကျော်ထဲမှာသာဟွာတော့ရှိလား400မီလီပေါ့နော်400လောက်ပေါ့ဒီမကောင်းတဲ့သူတွေရာသီဒုက္ခဖြစ်တဲ့သူနှာဆေးချောင်းဆိုးဖြစ်တဲ့သူတွေရှိတယ်။အဲတယောက်နဲ့တယောက်ကူးတာပဲဖြစ်မှာကျွန်တော်တို့ကအတူတူစားအတူတူတောက်အတူတူအိတ်ဆိုတော့ဒီတယောက်နဲ့တယောက်ကူးဆက်တာပဲဖြစ်မှာ Rampage မနေ့ဟုတ်တနည်းအားဖြင့်အနောက်နေရာတဲ့သူတွေလည်းရှိတယ်ကျွန်တော်ကူးပြီးဖြစ်နိုင်တဲ့အခြေအနေအဲ့လိုလဲကျွန်တော်ကတံပြများတယ်ဟုတ်ကဲ့စစ်စစ်ဖို့ကကိုရီးယားလေကျွန်တော်တို့မှမရှိဘူ
းချင်းပြည်နယ်မတူပီမြို့နယ်မတူပီမင်းတက်လမ်းမကြီးဒီလျှောက်မှာရှိတဲ့ခြေရွာလေးအပေါ်စစ်တပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့် Rampage ရွာချန်ပြန်းကရွာချန်ပြန်းခရွာစတဲ့ခြေရွာလေးရွာလုံးကျွတ်ပေးလို့ရထွက်ပြေးတိမ်းရှောင်နေကြရတာပါနိုဝင်ဘာလပထမပတ်လောက်ကချန်ပြန်းခြေရွာအုပ်စုကအပြင်းပြားတဲ့စစ်ပေးဆောင်အသက်ကြီးပိုင်းအမျိုးသားတူကိုမတူပီဆေးရုံကြီးကိုပို့တဲ့အချိန်ကိုဗစ်ရောဂါဖြစ်နေတယ်ဆိုတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ချန်ပြန်းကခြေရွာအုပ်စုကဒေသခံတယောက်ကပြောပါတယ်ချန်ပြန်းခြေရွာအုပ်စုကစစ်ပေးဒုက္ခသည်900လောက်ရှိပါတယ်အဲ့ဒီအထက်ကသုံးဖို့နှစ်ဖို့လောက်ဟာဖြားနာချောင်းဆိုးနေကြပြီမဲ့ကိုဗစ်ဟောမုတ်စစ်ဆင်းနိုင်တဲ့အခြေအနေမရှိဘူးလို့အခုလိုပြောပါတယ
်။ဒါကြောင့်ဒီတော့ကိုယ်ဖြစ်တာလည်းရှိတယ်။ဆယ်ဟုတ်ခုတုန်းကအပြောင်းအပိုးကြီးတယောက်ဒီမှာစစ်ဆင်းချောင်းရင်းနဲ့ဖြားပြီးတော့ကျွန်တော်ဘွာတော်လန်ကနေရုပ်ပေါင်းပေါ့နော်။ခြေလုံးပုတ်ကြတယ်အဲ့ဒါခြေလုံးဒီနေ့ချင်းကသူတို့ကခြေလုံးမဆစ်လိုက်တော့ကိုဗစ်ရောဂါရှိတယ်ဆိုတော့အဲ့ဒါကိုဗစ်ကလည်းဖြစ်နေတယ်ချင်းအဲ့ဒါကျွန်တော်တို့ကလည်းမဖြစ်နိုင်တဲ့တော့ထဲမှာမဖြစ်နိုင်တဲ့ခါကျတော့ကျွန်တော်တို့ကိုဗစ်ဖြစ်တာလည်းကျွန်တော်တို့မသိဘူးအဲ့လိုမျိုးဖြစ်ရှိတဲ့ဟာမရှိတာလည်းသိနေသေးအဲ့လိုမျိုးဒီကုမ္ပဏီကပွားနေကြတာဆိုအခုကကိုဗစ်ဖြစ်မှန်းကိုကျွန်တော်တို့မသိတာ
စစ်ဘေးဒုက္ခသည်ကိုဝင်ဆောင်မျိုးသမီးတူလည်းဖြားနာချောင်းဆိုးပြီးဒီကိုယ်လုံးကြိုက်ခဲနာကျင်နေတယ်လို့ပြောပါတယ်လာသားရွယ်ကလေးငယ်တွေလည်းအသက်ရှူကြက်ပြီးဖြားနာနေကြတယ်လို့ပြောပါတယ
်ယာဒီတော့ကိုယ်ကချောင်းဆိုးရယ်ဖြာချည်ရယ်ပြီးတော့အဲ့လိုလေအန်လဲအန်ချင်းလေစပိုလုံးကြိုက်ခဲတယ်ဟိုအဆင်တွေအကုန်လုံးနာတယ်ကိုဝင်တယ်ဆိုတော့ရောင်နေရောင်နေပေါ့ကိုဝင်တယ်ဆိုတော့အပြည့်လို့ရှင်ဆစ်ဆောင်ဆိုတော့အဟာရတွေလည်းမရှိအဟာရဆိုတာဟိုထရက်ခဲတောင်မှလုံးလုံးမစားနိုင်တော့ဘူးလက်ရှိဒီမရဲ့ဒီပတ်ဝန်းကျင်မှာလေဒီမရဲ့အကိုရဲ့အမရဲ့ကလေးတွေတလအောက်တွေရှိတယ်ဒုံလာအောက်တွေရှိတယ်အဲ့ဒါထားချေလို့လေထားချေလို့ဟာအသက်မရှူနိုင်တဲ့ကလေးတွေလည်းအများရှိတယ်လေး၅ယောက်လောက်ရှိတယ
်ဖြားနာနေမကောင်းတဲ့သူတွေအတွက်ဒေါက်တာနေမှာကျန်းမာရေးကုသမှုစေဝါနဲ့အစာအာဟာရရရှိမှုအတော်ခက်ခဲရှားပါနေတယ်လို့စေဘေးဒုက္ခသည်တွေက VOE ကိုပြောပါတယ်သူနာပြဆရာဝန်တွေဒေသခံဆေးအကြောင်းနားလည်တဲ့သူတွေစီကအကူအညီတွေတောင်းပြီးအဆင်ပြေတယ်လို့ကုသနေရတယ်လို့ပြောပါတယ်ချင်းပြည်နယ်မှာဆောင်းနှင်းကာလရာသီဥတုအေးတဲ့အတွက်အနှွေးတဲ့ဆောင်းတွေလိုအပ်တယ်လို့
စီဝါနဲ့စားတော့တွေလည်းရေးဖို့လိုအပ်နေတယ်လို့ပြောကြပါတယ်ခင်ဗျာ
ကုသိန်းထာယူပါရှင်မကြခင်မှာတော့ဒီကချင်ပြည်နယ်မှာကချင်ပြည်နယ်မြစ်ဆုံအထက်ပိုင်းမှာစစ်ကောင်စီတပ်တွေလှုပ်ရှားနေတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့မန္တလေးမှာဒီကိုဗစ်ကူးစက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါမန္တလေးမြို့ကပညာရေးကောလိပ် TTC မှာတင်နန်းတက်နေသူ19ဦးကိုဗစ်ရောဂါကူးစက်ခဲ့ပါတယ်အခုလိုကိုဗစ်ကပ်ရောဂါအစုလိုက်ကူးစက်မှုရှိနေပေမဲ့လည်းဒေသခံတွေကတော့တိတ်ပြီးစိုးရိမ်ဖို့မရဘူးလို့ပရဟိတလုပ်နေသူတွေက VOE ကိုပြောပါတယ်ကိုဗစ်ကပ်ရောဂါစီကံချက်တွေကိုလည်းဂရုတစိုက်လိုက်နာဖို့လည်းတိုက်တွန်းနေပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြမှာပါရှင
်မန္တလေးမြို့33လမ်း66နဲ့68လမ်းကြားမှာရှိတဲ့ဆရာအတက်တင်ပညာရေးကောလိပ် TTC မှာတင်နန်းတက်နေတဲ့သူတွေကအမျိုးသမီး19ဦးကိုဗစ် -19 ကပ်ရောဂါကူးစက်ခံခဲ့ရပါတယ်။သူတို့ကိုကန်တော်နဒီဆေးရုံကိုနိုဝင်ဘာလ14ရက်နေ့ကတွားရောက်ပို့ဆောင်ပေးခဲ့တယ်လို့ပရဟိတမင်းကောင်ရှာဖွေကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်။
ကျေးဇူးတော်တင်နန်းကအသေးစင်နဲ့ဒီပါတယ်။နေရာနေလာကြလာတဲ့အခါသူတို့တင်နန်းဟိုဟာနေရာလာတော့သူတို့အဲဆွဲယူလိုက်တယ်ဆွဲယူလိုက်တော့အဲ19ရက်ဆွဲတာเนี่ยเจ๊งๆมามาเจ๊งๆมาပါပဲအကုန်เจ๊งๆมามาပါပဲ
ဘယ်ဒေသတွေကနေလာပြီးတော့ဒီဆရာအတက်တင်တင်နှန်းကိုလာတက်ကြတယ်ဆိုတာကိုတော့ပရဟိတကူညီသူတွေကမသိကြပါဘူးအဲ့ဒီတင်နှန်းเจ้าမှာတင်နှန်းတက်ရောက်သူအများအပြားရှိတယ်လို့လဲအနီးဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်မြန်မာနိုင်ငံမှာ COVID-19 တတိယလှိုင်းကူးစက်မှုမြင့်တက်နေချိန်မှာမလိုအပ်ရင်အိမ်ပြင်မထွက်ရ stay at home ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့မှာယောဂဖြစ်ပွားမှုကိုထိန်းချုပ်နိုင်လို့ပြန်လည်ဖြေလျော့မှုတွေလှုပ်လာတဲ့အထက်မှာမန္တလေးတိုင်းအတွင်းမှာရှိတဲ့မြို့နယ်တွေလည်းပါဝင်ခဲ့ပါတယ်။အောက်တိုဘာလကုန်ပိုင်းတုန်းကမန္တလေးမြို့မှာရှိတဲ့မြို့နယ်10ခုအပြင်တောက်ကြနေနိုဝင်ဘာလ12ရက်နေ့ကလည်းမန္တလေးတိုင်းကမြို့နယ်တစ်ခုကို stay at home တတ်မှတ်ချက်ဖြေလျော့ပေးခဲ့တာပါ။ဒါပေမဲ့လည်းအခုနိုဝင်ဘာလကနေစပြီးတော့ယောဂဖြစ်ပွားနေတဲ့သူတွေပြန်ပြီးတော့ရှိလာတယ်လို့ပရဟိတဆောင်ရွက်ပေးနေသူကပြောပါတယ
်။ဒီနေ့ကမှတော့လောလောဆယ်ကတော့ကိုဗစ်ကအဲဒီလာတဲ့မှာနည်းနည်းလေးပြန်ထတယ်။ဟိုပထမတစ်လလောက်ကနည်းနည်းရပ်သွားသေးရဲ့လေ။ရပ်သွားခုဒီလာတဲ့မှာပြန်ဖြစ်ပြီးတော့နည်းနည်းအသေးပြောက်လေးတွေထွက်လာတ
ယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဇူလိုင်လနဲ့ဩဂုတ်လအစပိုင်းတုန်းကလူစီကားတဲ့ဈေးနဲ့စာတင်ကျောင်းတွေကနေတဆင့်အစုလိုက်ယောဂါကူးစက်မှုတွေရှိခဲ့ပါတယ်။အခုကိုဗစ်ပြင်းထန်ချိန်ကျော်လွန်လာနိုင်ပြီလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပေမဲ့ပြည်သူတွေကြားမှာတော့ကိုဗစ်စီးမြင်စည်းကမ်းတွေကိုလိုက်နာမှုကအားနည်းနေတော့မယ်လို့ကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။မန္တလေးမှာနေရာတစ်နေရာထဲမှာတင်ကူးစက်သူအယောက်20လောက်ရှိနေချိန်မှာတောင်မှကပ်ယောဂါကာကွယ်နိုင်ရေးအခြေခံအချက်ဖြစ်တဲ့မျက်နှာဖုံးနှာခေါင်းစီး mask ကိုတက်ဖို့ကိုတောင်ပေါ်လျော်နေကြတယ်လို့ပြောပါတယ်
။ဘလို့ပဲကိုဗစ်ကိုသူတို့မကြောက်တော့ဘူး။ဒီလိုနဲ့လည်း mask ကိုမတက်ကြတော့ပါလေ။ကျန်လာပြီးတော့ဒီကိုဗစ်စီးကမ်းကျန်တဲ့နေပေါ်နည်းနည်းလေးဟိုထိန်းထိန်းနဲ့ line ဟိုနေထိုင်နေကျင်တယ်ပေါ့အဲ့ဒါမှလည်းဒီကောင်ကိုအခုနယ်ရီကပြန်ထားနေတယ်နယ်ရီကရက်မှမရက်တာနော်မန်လေးကရက်ပြီမဲ့နယ်ရီကရက်မသွားဘူးအဲ့တော့နည်းနည်းလေးတော့ပြန်လာပြီးတော့ထိန်းထိန်းနေကျင်တယ်ပေါ့
ဒေသတွင်းမှာ COVID-19 ကူးစက်မှုအခြေအနေကြောင့် stay at home ထုတ်ပြန်ထားတဲ့မြို့နယ်ကတော့52ခုကျန်ရှိနေပါသေးတယ်အခြေခံပညာစာသင်ကျောင်းတွေကိုပြန်ပြီးတော့ဖွင့်ထားသလိုအစိမ့်မြင့်တက္ကသိုလ်ကောလိပ်တွေပြန်ပြီးတော့ဖွင့်လည်နိုင်မှုအတွက်ကိုလည်းကျန်းမာရေးနဲ့ပညာရေးဝန်ကြီးဌာနကပြင်ဆင်နေတယ်လို့သိရပါတယ်။လူတိုင်းကာကွယ်ဆေးထိုးနှံနိုင်မှုအတွက်ကိုလည်းသက်ဆိုင်ရာရပ်ကွက်တွေအလိုက်လိုက်လံနှိုးဆော်နေတာရှိတယ်လို့ဒေသခံတွေကပြောထားပါတယ်ရှင
်။ VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကို24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆောင်မြန်မာငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 13ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်အင်္ဂါနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါမြန်မာစံတော်ချိန်နေ့နေ့6နာရီခွဲပါပြီရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ဒီဒုတိယပိုင်းမှာဆက်လက်တင်ဆက်မယ်ဒီစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့
ဒီဥပဒေထုတ်လိုက်လူတွေကြောက်တယ်ကြောက်လို့ရှိရင်ဘာဖြစ်လဲအဲဈေးရကြမှာပေါ့
ဒါကတော့ဗဟိုဗန်ရဲ့နိုင်ငံသားငွေလဲလှယ်နှုန်းသတ်မှတ်မှုဟာအလုတ်ဖြစ်နိုင်ပါမလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြထားတဲ့ဒီစူးစီးတင်ပြထားတဲ့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာစာရာတွေကိုလည်းတင်ဆက်မှာပါအခုတော့ကချင်ပြည်နယ်မြစ်စုံအထက်ပိုင်းမှာစစ်ကောင်စီတပ်တွေလှုပ်ရှားနေတဲ့အခြေအနေကိုကြည့်ကြရအောင်ပါကချင်ပြည်နယ်မြစ်စုံအထက်ပိုင်းဒေသအင်ဂျန်ယံမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဖြစ်ပြီးစစ်ကောင်စီဘက်ကတပ်တွေလှုပ်ရှားနေတာကြောင့်ရာနဲ့ချီတဲ့ဒေသခံတွေမြစ်ကြီးနားမြို့ကိုတင်းရှောင်နေရပါတယ် KIA ဘက်ကတော့အရင်ရက်တွေကတိုက်ပွဲဖြစ်တာရှိပေမဲ့လောလောဆယ်မှာတော့စစ်ကောင်စီတပ်တွေပဲမြစ်ကြီးနားဘက်ကိုပြန်ရွှေ့လာနေပြီဖြစ်ကြောင်းပြောပါတယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတိုက်ပွဲတွေအကြောင်းကိုတော့ကိုငိမ့်ချန်းကပြောပြမှာပါရှင
် AOD မြစ်စုံဒေသမှာအကြီးစားဆက်ရန်နေရာတွေကိုတုံးပြီးရွှေတူးဖော်တာတွေဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2021မေလလောက်ကစတင်ခဲ့တာပါလက်ရှိရွှေတူးဖော်နေတဲ့အခြေအနေနဲ့စိုးရိမ်မှုတွေကိုဒေတာကန်တူက VOA ကိုအခုလိုပြောပါတယ
်အခုကမိခနဲ့မလိခဒီလိုမြင့်မတွယ်ပေါ့နော်အမဆုံးဖြစ်မှာပေါ့မလိခဖက်မှာတူးရအဲတော့ဘက်ဖိုးရီနဲ့အကုံလုံးကန်ဖတ်တီကိုအကုံလုံးတူးလိုက်တော့ဒါဒီဥတုဒီကအားကြီးကြောင်းပြီးတော့ရေရေရှည်ပြီးတားကြီးလာပြီးစုံနေတာပေါ့နော်ဒီစုံဆိုင်တန်းကြီးပေါ့ဆိုင်တန်းကြီးလူကြီးရှိတဲ့ညာကြီးပေါ့လေအဲ့ဒါဒီကညွှန်းသွားနိုင်မှာပေါ့ဒီအခုကခက်ကန်မှာစောက်သိမ့်ဖို့ဘလို့ပေါ့လေဘက်ဖိုးဒီနဲ့ဆက်ကြီးဒီနဲ့အကုန်လုံးရွှေတိုးစားနေတဲ့ပုံစံကတော့ညာသားကြီးကြိုက်ဘူးပေါ့အဲ့ဒီဖြစ်တာ
တကယ်လို့ရေကြီးတဲ့အချိန်မှာရွှေတူးဖော်တဲ့နေရာတွေဘက်ကိုရေတွေထပ်ဝင်လာမယ်ဆိုရင်မြစ်စုံဈေးဆိုင်တန်းနေရာတွေဟာရေပက်လဲဝိုင်းသွားမယ်အခြေအနေရှိနေတာကြောင့်ဒေသခံတွေကစိုးရိမ်နေတာပါပေ200ကျော်လောက်အနက်အထိရေတွေကိုကော်ပြီးရွှေတွေတူးနေကြတဲ့အတွက်တဘာဝပတ်ဝန်းကျင်ပျက်စီးနေတဲ့အပေါ်စိုးရိမ်နေကြတာဖြစ်တယ်လို့တခြားဒေသခံတူကအခုလိုပြောပါတယ်
။ဒီရှိနေမြစ်ဆုံကောင်ခဲရင်ချေကောင်300ကျော်မာနေထိုင်တဲ့အဲ့ဒီမြစ်ဆုံအချက်မှာအခုဘက်ဖော့စ်စီးနေကိုရွှေတူးသားနေကြတယ်။ပြန်နဲ့ပြေရလဲပြေနေရကျော်အဲ့လိုနဲ့တဲ့ခါကျတော့ရေမြေတဘာဝတွေတော်လေးတက်စီးသွားမဲ့အလားအလာကြီးအများကြီးရှိတယ်ခါပြီတော့အဲ့ဒါဒေတာခံကြီးကအလုံးကကြောက်ရွံ့နေကြတယ
်ဒေတာခံတွေအနေနဲ့ဆက်ရန်နေရရင်းနဲ့တူးဖော်တာကိုကန့်ကွက်တာတွေရှိခဲ့ပေမဲ့လည်းဓာတ်နဲ့ခြည်တဲ့အတိုင်းအခုတက်တီတူးဖော်နေစေဖြစ်ကြောင်းအခုလိုဆက်ပြီးပြောပါရယ
်အခုကတက်ဆိုင်ရာသူရစီပြင်ပြဖို့လေသူတို့ကလုတ်ခိုင်းတဲ့ခါကျတော့ရင်းနဲ့ဖြစ်နေတယ်အဲ့ဒါဒေတာခံကြီးကဒီအေးကျေဦးစီကိုပြင်ပြပြီးပြီအဲ့ဒါလည်းဘိုးကမတူးသားနဲ့လို့တော့ပြောတယ်ဒါပေမဲ့ဆက်ပြီးမှအတူသားနေကြတယ်အဲ့ဒါအဲဓာတ်နဲ့ခြည်တာဒီလိုကဒေဝအကိုရမလည်းမကြည့်ဘူးဒေတာခဏရဝိုင်းတိုင်းကွက်ကြတာအဲ့ဒါကိုလည်းမရက်ကြသေးဘူ
းလက်ရှိမြစ်စုံဒေတာမှာရွှေတူးဖော်နေတာတွေဟာကချင်ပြည်နယ်မှာထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးရွက်စော်ကောင်ပါဝင်နေတယ်လို့လည်းဒေတာကန်တွေကပြောပါတယ်သူဟာစစ်ကောင်စီရဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဦးခတ်ထိန်နံနဲ့ခမီးခမတ်တော်ဆက်သူဖြစ်ပါတယ်မြစ်စုံဒေတာရွှေတူးဖော်မှုဟာ2020ခုနှစ်ဒီဇင်ဘာလအတွင်းကစတင်ပြီးလုံပိုင်권ကျထားတာဆိုတဲ့ပြောဆိုတာတွေရှိပေမဲ့လည်းအဲဒီကာလဟာရွေးကောက်ပွဲအလွန်လွတ်တော်တွေကလည်းမစသေးတာမို့မဖြစ်နိုင်ကြောင်းထောက်ပြမှုတွေလည်းရှိနေပါတယ်။မြေဆုံဒေသမှာတရုတ်ဆိုးရနဲ့ပူးပေါင်းပြီး2009ခုနှစ်မှာအကြီးစားရေအားလျှပ်စစ်စီမံကိန်းတည်ဆောက်ဖို့ဆောင်ရွက်ခဲ့ရမှာဒေသခံပြည်သူတွေကန့်ကွက်တာကြောင့်သမရဦးသိန်းစိန်ကသူ့အဆိုရလက်ထက်မှာယာယီရပ်ဆိုင်းကြောင်း2011ခုနှစ်စက်တင်ဘာလမှာကြေညာခဲ့ပါတယ်။ဒေတာကန်တွေကတော့သူတို့ကြေးရွာတွေပြောင်းရွှေ့ရမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှာတဘာဝဘေးအန္တရာယ်တွေကြားရောက်လာရင်အေရီမြေရိုးတစ်လျှောက်ရေကြီးရေလွှမ်းမိုးသွားမှာစိုးရိမ်ပြီးအပီးတိုင်ရက်ဆိုင်ဖို့တောင်းဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုငင်းချက်ပါရှင်ဆက်လက်ပြီးတော့တရုတ်မြန်မာနယ်စပ်ဂိတ်တွေပြန်ဖွင့်ဖို့မတည်ကြသေးတဲ့အခြေအနေကိုကြည့်ကြရအောင်ပါ COVID-19 ဇူလိုင်လတည်းကပိတ်ထားတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေအခုနိုဝင်ဘာလတည်းမှာပြန်ဖွင့်နိုင်မယ်အလားအလာမတွေ့မြင်ရသေးဘူးလို့မြန်မာကုန်သွယ်တွေက VOA ကိုပြောပါရယ်မြန်မာပြည်တွင်းမှာကိုဗစ်ကူးစက်မှုတွေရောကြသွားပြီလို့တရုတ်ဘက်ကယုံကြည်မှပဲဒီနယ်စပ်ကုန်သွယ်ရေးတွေပြန်ဆနိုင်လိမ့်မယ်လို့နယ်စပ်ဘက်ကစောင့်ကြည့်နေသူတွေကခန့်မှန်းပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါရှင်
ကချင်ပြည်နယ်ဘက်ကကံပိုက်တီနယ်စပ်ကိတ်နဲ့အရှမ်းပြည်နယ်အရှေ့မြောက်ပိုင်းကချင်းရွှေနယ်စပ်ကိတ်ကိုတရုတ်ဘက်ကပြန်ဖွင့်ပေးပြီးကုန်သွယ်ရေးကျန်ဆပ်ဖို့ပြင်ဆင်နေတယ်လို့ဒီရက်ပိုင်းမှာသတင်းတွေထွက်ပေါ်နေပြီမဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးတွေပြန်ဆပ်ဖို့အရေးအယံမရှိသေးကြောင်းမြန်မာကုန်သွယ်တွေကပြောလိုက်တာပါအဓိကကတော့မြန်မာဘက်ကကိုဗစ်ကူးစက်မှုတွေ ကွန်ပဏီမျိုးတို့လောင်းဝယ်လုပ်ရရင်လုပ်ရရင်ဒီလိုတဲ့မျိုးအစ်ုပ်ကြီးမျိုးတွေမပြည့်ဘူးရဲ့လေခါအဒီခေါင်းလိုက်လို့ရောဂါပိုးပေါ်မှာသူအလုပ်ပြင်မှာဒါရောမျိုးဆိုတော့ဆိုမာဇီယာကိုပြင်မရင်းနဲ့ချင်းတော့ခုမှလည်းမတင်ဘူး
ဒီရပိုင်းတွင်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကုံတွေရေးတာဝန်ရှိသူတွေလုပ်ခဲ့တဲ့အစည်းအဝေးတချို့မှာနယ်စပ်ကုံတွေရေးဂိတ်တချို့ကိုပြန်ဖွင့်ရေးတရုတ်ဘက်ကလည်းဆွေးနွေးခဲ့တယ်လို့ကုံတွေတချို့ကပြောပါတယ်။တရုတ်ရွှေလီနဲ့ကျဲကောင်မြို့တာဝန်ရှိသူတွေရဲ့တောင်းဆိုမှုနဲ့မြန်မာဘက်အချမ်းမူဆယ်ကုံတွေရေးဆောင်မှာကိုဗစ်စင်တာကိုကုံတွေတွေကဆောက်လုပ်ခဲ့ပါတယ်။ဒီစင်တာပြီးွားရင်မူဆယ်ကနယ်စပ်ဂိတ်တခုကိုဖွင့်ပေးမယ်လို့တရုတ်ဘက်ကပြောထားတာရှိပေမဲ့အခုတည်းကဒီနယ်စပ်ကုံတွေရေးကိုပြန်မဖွင့်ပေးသေးတာလည်းဖြစ်ပါတယ်။ချမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုံတွေရေးဆောင်မှာအခုအထိတစုံတရာထူးခြားတာမရှိသေးကြောင်းမူဆယ်စံကုံနယ်အတင်းကဥမင်းသိန်းကပြောပါတယ
်။ဒီကိစ္စဖြစ်မဖြစ်လဲဆိုတာကစက္ကလပိုင်းကတော့မဖြစ်နိုင်ဘူး။ဒါကြောင့်လဲဆိုတော့ဒီကိစ္စမြန်မာလောက်ရှေ့နေတာဆက်မလာရတာပြီးတော့စူဒီယိုကိုကိုပို့ပြည့်နေလို့ဆက်ကူလာတယ်ဆိုတော့တော့ခါလာမရှိဘူး။ဒါကြောင့်ဘာဖြစ်ပြောဒီကိစ္စမှာမစားဖြစ်ကြတော့ကိုပို့ပြည့်ချောင်းပြပြီးတော့မကြမယ်လို့ဒီကောက်ဖွင့်ဖို့ပြပါဘူး။
နှစ်နိုင်ငံကုံတွေရေးကိုတရုတ်ဘက်ကပိတ်ထားပေမဲ့တရုတ်နိုင်ငံဘက်အချမ်းနယ်စပ်ဂိတ်တွေမှာတော့ကိုဗစ်စစ်ဆေးရေးဂိတ်တွေအဆောက်အဦတိုးချဲ့ရာတွေစတဲ့ပြင်ဆင်မှုတွေလုပ်နေရလို့ကုံတွေတွေကပြောပါတယ်။မြန်မာပြည်မှာကိုဗစ်တတိယလှိုင်းအရှိန်ရလာတဲ့ဇူလိုင်လ10ရက်နေ့ကစလို့တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရကနှစ်နိုင်ငံနယ်စပ်ကုံတွေအားလုံးကိုရပ်ဆိုင်းထားတာပါ။နှစ်ဖက်အပြန်အလှန်ကုံတွေမရှိတော့ပေမဲ့အရေးပေါ်လိုအပ်နိုင်တဲ့စေဝါကိုတော့နှစ်နိုင်ငံညှိနှိုင်းပြီးမူဆယ်မြို့ကျန်းစင်းကျော်ဂိတ်ကနေတင်သွင်းခွင့်ပေးတာပါတယ်။တရုတ်မြန်မာကုံတွေဟာပြီးခဲ့တဲ့2020ဧပြီလကစလို့ကျဆင်းသွားကြောင်းလည်းကုံတွေကပြောကြပါတယ်ခင်ဗျာ
။ကိုရဲမော်မရှင်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့အချိန်ရောက်ပါပြီ။ပထမဦးဆုံးစီးပွားရေးကဏ္ဍကိုကြည့်ကြရအောင်ပါ။နိုင်ငံခြားငွေကြေးလဲလှယ်မှုအတွက်ဝယ်ဈေးနှုန်းရောင်းဈေးနှုန်းတွေကိုမြန်မာနိုင်ငံတော်ဗဟိုဘဏ်ကပြန်လည်သတ်မှတ်လိုက်ပါတယ်။နိုင်ငံသားငွေကြေးအလွန်အကျွံဈေးတက်မှာကြောင့်အခုလိုကန့်သက်တာဖြစ်ကြောင်းဗဟိုဘဏ်တာဝန်ရှိသူတွေကပြောဆိုထားပေမဲ့ဗဟိုဘဏ်ရဲ့ရည်ရွယ်ချက်အတိုင်းဖြစ်လာနိုင်ပါမလားဆိုတဲ့အပေါ်မှာတော့သတိထားစောင့်ကြည့်နေကြပါတယ်။ဒီသတင်းသက်စီးပွားရေးအစီအစဉ်မှာမတ်တင်ကီထိုက်ကတင်ပြမှာပါရှင်။
နိုင်ငံခြားငွေအရောင်းအဝယ်မှာဗဟိုဘဏ်ကနေ့စဉ်သတ်မှတ်တဲ့ရည်ညွှန်းဈေးနှုန်းရဲ့3.5%ခန့်နှုန်းအတိုးအလျှော်နဲ့အရောင်းအဝယ်လှုပ်ချဖို့နိုဝင်ဘာလ9ရက်နေ့မှာဗဟိုဘဏ်ကပြန်လည်စည်းကမ်းတင်ချလိုက်ပါတယ်။ဒီသတ်မှတ်ချက်အရအမေရိကန်ဒေါ်လာကိုနိုဝင်ဘာလ10ရက်နေ့ကဗဟိုဘဏ်ရည်ညွှန်းဈေး1,986ချက်ဖြစ်တာကြောင့်ဒေါ်လာကို10ချက်ကျော်ဝန်းကျင်အတိုးအလျှော်နဲ့တရဝင်းအရောင်းအဝယ်လှုပ်ခွင့်ရတာဖြစ်ပါတယ်။နိုင်ငံခြားငွေဈေးတက်သွားမှာကိုကန့်သက်တာဖြစ်ကြောင်းဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ်
။ဒီလေကြီးကတည်းကဒီလေကြီးရတဲ့ဒါမှရှိရမနည်းရှိကြပါဘူး။နောက်ကုန်ပြားနေပြီးတော့ဆက်ရမနည်းရှိတော့အလုပ်ပါပဲ။ဒီသိနေမှုတစ်ခုလောက်တော့ပါပဲ။ဈေးကဈေးမှာလုံးကျော်ဈေးတက်မှာမရှိအောင်လိုက်လာတစ်ခုနေနဲ့ဆိုတာ limit တစ်ခုပေါ့နော်။
AD လိုင်စင်ရပန်ဆိုတာကတော့နိုင်ငံသားသုံးငွေချေးရောင်းဝယ်ဖောက်ကားခွင့်ရထားတဲ့ဘဏ်တွေကိုဆိုလိုတာဖြစ်ပါတယ်။ MC လိုင်စင်ကတော့နိုင်ငံသားငွေရောင်းဝယ်လိုင်စင်ရထားသူတွေကိုပြောတာပါ။မြန်မာနိုင်ငံတွင်းနိုင်ငံသားငွေချေးစည်းကွက်မှာဗဟိုဘဏ်ရဲ့ရည်ညွှန်းဈေးနဲ့ရောင်းဝယ်လှုပ်ချရတာကအထူးအဆန်တော့မဟုတ်ပါဘူး။အရင်သမရဦးသိန်းစိန်လက်ထက်2012-2013ဘဏ္ဍာနှစ်ကစလို့ဗဟိုဘဏ်ကရည်ညွှန်းဈေးနှုန်းသတ်မှတ်ချက်နဲ့တရဝင်းနိုင်ငံခြားငွေအရောင်းအဝယ်တွေလုပ်ခဲ့ပါတယ်။အဲ့ဒီအချိန်ကစလို့နိုင်ငံခြားငွေတရဝင်းလဲလှယ်ရောင်းဝယ်ကြတဲ့လုပ်ငန်းများဟာဗဟိုဘဏ်သတ်မှတ်ဈေးနှုန်းရည်ညွှန်းဈေးနှုန်းရဲ့
ตรงนี้จะทำเสียยากันน้องดูส่วนเนี่ยยังเวลูกจะไปดิตรงนี้จะทำเสียยากันน้องอยากส่วนเนาะเพราะว่าตั้งมาเสียนู่นจะทำจะได้มาเสียจะดูส่วนลงไหนนับเสียไปดิแต่พี่แม่จะทำเนี่ยเสร็จคุณเนี่ยเสียนาเต็มปีนับไปนั่งยังจะหัวใจชุดที่พี่อเมริกันดอลลาร์สิกาจะนัดทำโจทย์ที่สิ่งเดียวตัวพี่เรานับไปมาโร
บ่ฮู้บ่ง่านักงานจ้างงูเล่นน้องกูเท่านั้นเองนิมิโอซงเนี่ยสร้างเวลาบาดิอเมริกันตะทอลากูเมียมางูตะท่องคนเนี่ยจะลงมาเทนทานให้ผู้ลงเมเจ้าบ่ฮู้บ่อุกตะอูเวนตอกาฟีโอเอกูเซตเทมเบอร์ล่ะ2เย็นนี่มาเปียวบาดิกูโลจิโลดูเยอเทตุโรเมียวตุโดแท้ที่เนี่ยดีตุโรมาเตยยองเวเปียวเลยแล้วแท้ที่ดอลลาร์นี่มาอูเนี่ยแกเนี่ยกุนเจียวนี่เลยเยมาอูเนี่ยโอเคมาก็แท้ที่เราจะรู้ว่า
ทีนี้เอาเสร็จมาแล้วเสียนี่มาโร่ในงานจ้างหัวใจยังสีเวสีกว่าห้าเจ็ดตั้มหมูเป็นเพื่อนสูบีบ่ฮู้บ้านดูดีอ่ะโอกาสอุ้งตัวเล่มใหญ่ทูทบเยี่ยมมาเลยในงานจ้างหัวใจยังเวลูกจ้าตัวเร่บ่ฮู้บ้านยิ่งยุ่งเสียต้องยัดจะทำเสียกันน้องดูส่วนเนื้อลูกผมลูดอบุสุดเลยจีน่าเจ็บสิบไปเลย ทวิเมลดีเจียเจ้าทบีนลานิบาจ้าหน่วยบาลากูยันหิมาเวบ่ฮู้บ้านตั้มมายิ่งยุ่งเสียเนี่ยยังเวลูกจ้าบูเปลี่ยนไปรอยุ่งจ้าลาบาร์ดิดีเจยุ่งจ้าทำมารอตัวโชลงในเนี่ยประมาณนักกูเลยโชลไปบาร์ดิยังอาจจะตัดทางกูสิจะตัวโชลงในทางการนี้คู่ขามาจะตัดทางอัดด้วยงาจะตัวโชลูกผู้พิบาร์ดิ
ผู้บริหารกันตัดเชิดเดียร์และตัวมีจ้าบุลูชุ่มยันจ้าตัวเรื่อยๆไปเลยที่อุบลทุเรศเรื่องจ้าเมจ้าลูกเสียงบาดเจ็บเลยเอเซียจ้ามาบ่อุสิงที่หาอเมริกันเชื่อใจสิบวัยปีนี้เช่นเดียวกันไปเลยขณะเวจ้ามาเป็นตอนที่นายนเลสุยงก็มีกุฎุรัตน์มาเรื่อยๆท่องคนยาสัมบิงบ่อยสุดลุ่ยเนาะเนเน่ลีกุโรเวเรนยามาเนเน่ลีกัดกรุณาเนี่ยนั่ง
ดีรบกวนไฟบ้านเนี่ยเราเวียดยามเองยังเองเลยประมาณนั้นเนี่ยกูรอคุณน่ะนู่นนี่เนาะยังไม่มาดูดอยังเนี่ยไม่ชีรบับบุ๊สก็พี่รามาอภิรักษ์สุรอยังไปเลยมาบ่เป็นมาจูเซ่พี่รามสุรมองกูเนาะโดนอภิมามองกูยังเนี่ยสิเลยพอละมาเวบ่ฮู้บ้านเย่ดีเจียเจ้าทัลลาบีน้องมารอเปลี่ยนป้าเป้าสีเนี่ยบ่ฮู้บ้านตั้มมาสีนงกาเจียมเจียนจะโดนลากูเนี่ยเจ้าเล่ากว่าหันนี่ละเจ้าอยังไม่ชีเบ่เวลูตุเรียมีอะไรบ้าง นั่งยังตัวงั้นงูเล็กก็จะรีมาเลยเวลูยาดมีอ่ะเจียงปีมาพิจารณ์ตีปีทาบาร์ดิบัวบ้านเป็นการนั่งยังงูเจี๊ยนงูเทียนชงนายจูบันลาเดชฮะนั่งยังเย่ยังงูเจี๊ยมลงลามุพิลานายเนี่ยเชนีจ้าลูเล่สิบวัยปีนี้เชนอุสิงเทกายูซาบาร์ดิเอริกงเดมูรีจ้าลาเดคามายังงูจ้าลาเอยังงูจ้าลาเอตุรุสิมายังงูชิลูเซ่เบย์ฮันเอปยันตงเล่ เอ็มบัวทุ่มอเมริกาจะกูรู้เรื่องลูกหลานก็ตัวว่าพี่หลานสูดีคงเดือนหุ่นเนี่ยประเด็นเอฟอันนี้ยาเร่งวิวตลาดออกมาบัวบังกูเปลี่ยนตัวมาถ้าไปสั่งเลเซ่ไม่ชิลูเปลี่ยนสูระเพราะเวนูเปลี่ยนยูราบ่นั่นก็ตัวงูเดียร์ยังงูว่าบิ๊กเรกาล่างงานเนกาล่ามาสูเอ็มบัวก็มีอะไรเปล่าจะน่าเนเซ่มาสูรุ่นตัวละตั้งไงบุตรดีตัวงูอ่ะปูมีอะไรกูตัวงูก็ชอบชาลาเลยตัวบัวงูจ้าลูตัวงูชอบมาไม่ชอบยังไงไอ้ยังงูย่อยอะไรชีส
င်းပို့ကုန်တင်ပို့ထားပြီးပို့ကုန်ရငွေစည်ရင်မရှင်းကြတည်တဲ့ကုမ္ပဏီ600ကျော်ကလည်းရပ်ပေါင်း30အတွင်းစည်ရင်ရှင်းကြဖို့နိုဝင်ဘာလ2ရက်နေ့မှာကြေညာခဲ့ပြီးဒီကြေညာချက်ဟာဆိုရင်နိုင်ငံခြားငွေကနေမြန်မာကျပ်ငွေပြောင်းလဲဖို့ကြေညာတာမဟုတ်ဘူးလို့ဗဟိုဘဏ်ရဲ့နိုင်ငံခြားသုံးငွေစီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါ်မီတူဝင်းက VOE ရဲ့မင်းမြမှုကိုစာရေးအကြောင်းပြန်ပါတယ်ပို့ကုန်ရငွေစည်ရင်ရှင်းဖို့ကြံတဲ့ကုမ္ပဏီ663ခုရှိနေပြီးဒီကုမ္ပဏီတွေအနေနဲ့ပို့ကုန်ရငွေနဲ့ပတ်သက်လို့သတ်မှတ်ချက်အတွင်စည်ရင်မရှင်းမှာကအရေးယူမယ်လို့လည်းပြောဆိုထားပါတယ်ရှင
်မတ်တင်ကြီးထိုင်းတင်ဆက်တဲ့စီးပွားရေးကဏ္ဍပါရှင်အင်္ဂါနေ့နဲ့ခင်းပြည်ဝမြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိတင်ဆက်နေပါတယ်။အခုတော့ကို့ပုံစံတူ Digital ကိုပွားပုံရိပ်အကြောင်းတင်ပြထားတဲ့ Blogger ပြောသမျှအစီအစဉ်ကိုကြည့်ကြရအောင်ပါ။ camerari, sensari, a chain net the bini, bounce at piata nine, nipping yari net, supantiro, digital gobwa pong yate, pandi, piata nide, piawet ku, rasha nangema, piata nibare, a pima go lo shani the loo, nipping yari net, pandi tare, a two yenna bimboma, go ye, digital pong yaka, lo shania, niame, digital twins, piata mujao, a b the ringo, che can biro, mesum yamunga, blogari piotamia sisima. ဒီဆက်ထားပါရရှင်ရုရှားနိုင်ငံစိတ်ပြီးတဲ့စပါ့မျိုးကအမှုပညာပြကန်တစ်ခုမှာဒီဂျစ်တယ်နီးနဲ့ဖန်တီးထားတဲ့အမှုပညာတွေကိုပြပွဲလို့ပြသနေပါတယ်ဒီဂျစ်တယ်တွင်းဆိုတဲ့ကောင်းစင်နဲ့ပြသနေတဲ့ပြကန်တွေကိုဝင်လိုက်တာနဲ့အေးရမှမျက်နှာပြင်ကြီးတွေပေါ့မှာကွန်ပျူတာနဲ့ဖန်တီးထားတဲ့ရွေးရှားနေတဲ့ဒီဂျစ်တယ်အမှုပညာတွေကိုမြင်တွေ့ရမှာဖြစ်ပါတယ် အခုလိုအမုံလေးတွေလွင့်သွားတယ်လို့လှုပ်လို့ရတယ်။သူတို့လှုပ်ရှားသွားအောင်ကျမတို့လှုပ်လို့ရပါတယ်။ဒီပြာခံရဲ့အခြေအကျိုးကဖြစ်ပါတယ်။ကွန်ပျူတာစကရင်လိုနိုင်ငံအဖြစ်ဖြစ်နေတဲ့မျက်နှာပြင်ကြီးပေါ်ကလွင့်မျောနေတဲ့ပွင့်ပတ်လေးတွေလိုအရာတွေကိုသူရဲ့လက်နဲ့ဟိုဘက်ဒီဘက်လွင့်သွားအောင်လှုပ်ပြပြီးတော့ပြောပြနေတာပါ။အခုလိုပြပွဲမျိုးဒါကအစာပဲရှိသေးတယ်လို့လည်းသူကဆိုပါတယ်။
ရှာမှာဒီဂျစ်တယ်နည်းနဲ့ဖန်တီးတဲ့အမှုပညာတွေရှိနေပါပြီ။ပြလိုက်တွေ့အမှုပညာပြကန်းတွေမှာလက်နက်တကြိမ်ဒီဂျစ်တယ်အမှုပညာပြပွဲတွေလည်းလုပ်နေကြပါတယ်။အဲ့ဒီပြပွဲမျိုးတွေကိုစနစ်တကျလုပ်မယ်ဆုံးဖြတ်ပြီးအခုပွဲကိုလှုပ်ကြပါ။ကွန်ပျူတာနဲ့ဖန်တီးတဲ့အမှုပညာလောကမှာအောင်မြင်မှုရနေပြီဆိုတာပြသဖို့ပထမဆုံးဆုံးဖြတ်ဖြစ်ပါတယ်။ဒီဇင်မာလာဆိုင်နာမည်ကြီးအ ကိုကူညီနိုင်မှုဖြစ်ပါတယ်။ရှင်းနေအတွက်အငယ်တန်းဂရက်ဖစ်ဒီဇိုင်နာနဲ့မီဒီယာအာတစ်စ်ယူပညာရှင်တွေကိုဝင်ကြိုင်မှုဖိတ်ခေါ်သွားမှာပါ။ကင်မရာတွေ၊မီဒီယာပါရှိတဲ့ဆိုတာသိနိုင်တဲ့စင်ဆာတွေ၊ရားတဲ့အချက်အလက်အားလုံးကိုအချိန်နဲ့တပြေးညီပေါင်းဆက်ဖော်ပြပေးနိုင်တဲ့လေ့ကျင့်ရာတွေကြောင့်ပြန်ကန်းလာကြည့်သူတွေရဲ့ဒီဂျစ်တယ်ကိုပွားပုံရိပ်တွေကိုချက်ချင်းဖန video call ကိုကနေရှင်းပြပါတယ
် Если попытаться просто объяснить, что происходит, находятся камеры, которые смотрят, но смотрят не глазами.
Люэзон ရှင်းဆုံးရှင်းပြမယ်ဆိုရင်တော့ဗျာကင်မရာတွေကလှူရှားမှုတိုင်းကိုစောင့်ကြည့်နေကူးနေတယ်သူတို့မြင်ရတာကကျွန်တော်တို့ခင်ဗျားတို့မျက်လုံးတွေကမြင်ရတာမျိုးနဲ့တော့မတူပါဘူးကင်မရာကနေသုံးဘက်မြင်ပုံရိပ်ထင်စေတဲ့ pixel ပေါင်းတန်းနဲ့ချီပြီးစက္ကန့်တိုင်းမှာပို့ပေးပါတယ်အဲဒါကြောင့်ပတ်ဝန်းကျင်မှာဘာတွေဖြစ်နေတယ်လဲဆိုတာအချိန်နဲ့တပြေးညီသရုပ်ပြနိုင်တဲ့နည်းပညာကကိုဘွားပုံဒုတဲ့ပုံရိပ်မျိုးဖန်တီးပေးတာပ
ါအခန်းထဲမှာတက်ထားတဲ့ကင်မရာတွေ sensor တွေကအခန်းထဲကိုရောက်လာသူတွေရဲ့လှုပ်ရှားမှုကိုနေဟန်ထားအားလုံးကိုမှတ်ယူနေတာပါ digital မျက်နှာပြင်ကြီးပေါ်ကကိုယ့်ရဲ့ digital ကိုဘွားပုံရိပ်ကကိုယ့်ကိုပြန်မြင်နေရတာပါလို့သူကပြောပါတယ
် This наверное мы попытались стереть вот эту грань где здесь просто вот артистизм а здесь технология
အနုပညာဖန်တီးမှုနဲ့နည်းပညာဖန်တီးမှုကြားမှာကွာမှုမရှိဘူးဆိုတာကိုကျွန်တော်တို့ကပြသဖို့စူးစမ်းတာပါဒီ project မှာလူတွေအများကြီးပါဝင်လုပ်ထားကြပါတယ် digital ကိုပွား digital twins တွေဖန်တီးပြီး digital ကဘာတွေကိုလူတွေရောက်သွားသလိုဖြစ်အောင်ကျွန်တော်တို့ရည်ရွယ်လုပ်ထားတာပ
ါ digital twins ပြပွဲလာကြည့်သူတွေကလည်းအခုလိုမျိုးစမ်းသစ်ဖန်တီးမှုတွေကိုအံ့ဩသဘောကျနေကြပုံရပါတယ်
Возможно, да, новое современное
искусство, наверное. Тогда мы можем арт сделать ягау яй наймаре. Дило атсан фанди му мё лу ре по мне по ти во лу ре ло чма га ро тэ маре.
Аку ло ни пня не фанди му га ма анагат фит де ло пё ду ре ле ши баре.
Думаю, что это очень интересно, что это очень.
Дол лисэ вэн за бу гао маре. Тэй го кит ши пи ле ни пня фит баре. Нао жа йин аку ло се мье ни пня ре не бе а лон фанди ла жа ро мэ тэ маре.
ဒီလိုစမ်းသစ်တဲ့ဖန်တီးမှုတွေလုပ်နိုင်တာလူများများပိုသိတဲ့လို့ဒီဧည့်သည်ကလည်းပြောပါတယ
်။ Очень необычно. Такой релакс, такой приятный.
တော်တော်လေးထူးခြားပါတယ်။မြင်ရတာစိတ်ချမ်းသာလို့စိတ်လည်းအပန်းပြေစေပါတယ်။ဒါမျိုးအသည့်စင်ကျွန်မတစ်ခါမှမမြင်ဘူးပါဘူး
။ Digital Twins ပြပွဲကိုပြသနေတဲ့ပြကန်းထဲမှာ
အဲ့ဒီရဲ့ခြေလမ်းပေါ်မူတည်ပြီးတုံ့ပြန်နိုင်တဲ့ဂလိုက်ဒါစကုပ်ဆိုတဲ့ဖန်တီးမှုကိုလည်းမြင်ရမှာဖြစ်ပါတယ်။စိန့်ပီတာစဘတ်မြို့မှာရှိတဲ့ပီတာဟော့ဖ်နန်တော်ကြီးကရေပန်းကြီးလိုလှုပ်ထားတဲ့ဒစ်ဂျစ်တယ်ဖန်တီးမှုကသူ့ပေါ်တံမြင်လိုက်တဲ့ခြေလမ်းပေါ်မူတည်ပြီးတော့ခါမိုးပေါ်ကမိုးလေဝသအခြေအနေပြောင်းလဲသွားတာတွေ့မြင်ရမှာဖြစ်ပါတယ်။စိန့်ပီတာစဘ ဒီကနေ့ကျွန်တော်တို့ရဲ့ကွန်ပျူတာတွေကနေဖန်တီးပြီးတော့ဖွင့်ပေးနေတာဖြစ်တယ်လို့ပြပွဲစီစဉ်တွေကပြောပါတယ်။နိုဝင်ဘာလကုန်အထိပြသနေတဲ့ပြပွဲကဝင်ကြီးမရှိတဲ့အတွက်လူတိုင်းအခမဲ့ဝင်ကြီးနိုင်ကြပါရဲ့ရှင်ကျွန်မဆင်းရဲမှာပါ။
လက်စွပ်မျက်မှောင်အပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်။အခုလိုVOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုအချိန်မရွေးကြည့်ရှုနားဆင်လို့ရဆိုရင်တော့ website.voanews.com ဖြစ်ပါရှင်။Facebook.com/voabamisnews ဖြစ်ပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရရှင်။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလွှာကိုကြည့်ကြရအောင်ပါ။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြည့်ရွှင်ပေါ်ပါကြပါစေ။ကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေ၊ချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းတော်မှာပြောပြပေးတော့ပါမယ်။ကျွန်မအေးသနာကျော်ပါ။အမေရိကန်ပြည်သူဘော့စတန်မြို့ကအင်ဂျင်နီယာနဲ့ဆက်ရုပ်ဒီဇိုင်းကုမ္ပဏီဖြစ်တဲ့ဘော့စတန်ဒိုင်နမစ်ကတီထွင်တဲ့ခွေးဆက်ရုံလေး Rolling Stone ရဲ့ Start Me Up တခြင်း video နဲ့ရှင်းပြထားတဲ့ခွေးဆက်ရုံလေး ပေါ်ရဲ့ကဟန်တွေကိုတွေ့ရမှာပါ။တချိန်ကအရန်နာမည်ကြီးခဲ့တဲ့ Rolling Stone ရဲ့တေးတပြတက်တူးယူဆိုတဲ့တေးတပြထွက်ခဲ့တဲ့နှစ်40ပြည့်အထိမ်းမှ Boston Dynamics ကုမ္ပဏီက engineer တွေက sport ဆက်ရုပ်ခွေးလေးကိုမေ့ကြကကတလို့အပြင်ဒါကလည်းတချိန် live ဆိုနေတယ်လို့မျိုးလှုပ်ရှားနိုင်အောင်ဖန်တီးခဲ့ကြတာဖြစ်ပါတယ်။နောက်ထပ် sport ဆက်ရုပ်ခွေးလေး၃ယောက်ကတော့မေ့ကြကအနောက်နားမှာတီးခတ်နေတဲ့တခြား Rolling Stone ဂီတအဖွဲ့သား၃ယောက်ဟန်တွေတိုင်းလိုက်ပြီးလှုပ်ရှားနိုင်အောင်လို့လုပ်ပေးထားပါတယ် ပထမဆုံးဂီတအဖွဲ့ဖြစ်တဲ့ Rolling Stone အဖွဲ့ဟာ 1952ခုနှစ်ထဲကစတင်ဖျော်ဖြေခဲ့တာဖြစ်ပြီးတော့ဆယ်စုနှစ်၆ခုတွင်မှာဆယ်စုနှစ်တစ်ခုရောက်တိုင်းမှာနံပါတ် 1 ရအောင်လို့ထိတ်ဆုံးနေရချိတဲ့တခြင်းတွေဖန်ရင်းနိုင်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။ 1993ခုနှစ်ထဲကအတူတူဖျော်ဖြေခဲ့တဲ့အဖွဲ့သားတွေထဲမှာ Charlie Watts ကတော့အသက် 80နဲ့ပြီးခဲ့တဲ့အောက်တိုဘာလကပဲကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူဆုံးပါသွားပြီးနောက်လာမှာတော့အရင်ကတည်းကစီစဉ်ထားတဲ့အတိုင်း American တခွင်ထည့်လေပြီးတော့ဖျော်ဖြေတဲ့No Filter ဖျော်ဖြေခီးစင်မှာတော့ 1963 အဖွဲ့စောက်ဖွဲ့ရတဲ့ကပထမဦးဆုံးအစီအဖြစ်နဲ့ Charlie Watts မပါဘဲသွားခဲ့ကြရပါတယ်။သူတို့ရဲ့ Rolling Stone ဖွဲ့ဟာသူတို့ဂီတာတစ်တန်းတစ်ချောင်း live ဖျော်ဖြေပွဲပေါင်း 40 ကျော်ကျင်းပခဲ့တာမို့လို့ဂီတာသမိုင်းတစ်ချောင်းမှာအခိုင်အမြဲဆုံးအအောင်မြင်ဆုံး Rock ဂီတာ အဖွဲ့တွေကတစ်ဖွဲ့အပါဝင်ဖြစ်ခဲ့ပါတယ်။ဒီဗီဒီယိုမှာတွေ့ရတဲ့ Boston Dynamics ရဲ့တီချွင်မှု Scott ခွေးဆက်ရုံတွေကတော့ သူရဲ့ရော့ဂီတာအကြော်မော်ကြီးတွေနဲ့ဖျော်ဖြေနေချိန်မဟုတ်ဘူးဆိုရင်လည်းသူ့မှာလှုပ်ရှားတွေကတော်တော်များတာပါ။ဒီခွေးဆက်ရုံလေး sport ကိုဝယ်ခြင်းနဲ့ဆိုရင်တော့2020ကစပြီးတော့ရောင်းပေးနေတာမှာဈေးကအမေရိကန်ဒေါ်လာ8,000ကျွန်းနီးပါးဖြစ်ပါတယ်။သူကတိတ်ပံနေကြသူ့ဘာသူစစ်ဆေးမှုတွေအချက်အလက်စုဆောင်မှုတွေလုပ်နိုင်ပါတယ်။လက်ရှိမှာလည်းကမ္ဘာတစ်လောကကဏ္ဍဆောင်မှာအလုပ်ဝင်နေတဲ့ sport ခွေးဆက်ရုံတွေများကြီးရှိတယ်လို့ Boston Dynamics ကပြောပါတယ်။ဖော့ဘ်မော်တော်ကဆက်ရုံမှာလည်း sport ခွေးဆက်ရုံလေးတွေတွေ့ရမှာဖြစ်သလို BB British ရေနံကုမ္ပဏီရဲ့ရေနံတူးတွင်းတွေမှာလည်း sport ခွေးဆက်ရုံလေးတွေအလုပ်လုပ်နေကြပါတယ်ရှင်။ ဒူဘိုင်းနိုင်ငံမှာကျင်းပနေတဲ့ Expo 2020 ကုန်စည်ပြပွဲမှာတောင်ကိုရီးယားပြည်ကမှာတော့ Squid Game တွေကကလေးတွေကစားနည်းကိုကစားလို့ရအောင်လုပ်ပေးထားပါတယ်။ Netflix ရဲ့ကမ္ဘာကျော် Squid Game ရုပ်တံဇလန်တွေကလို့တော့ဒီကစားပွဲမှာရှုံးရင်တက်ခံရတဲ့အဖြစ်တော့ရောက်မှာမဟုတ်ပါဘူး။တခြားမှာမဟုတ်ပြားကိုပုံဖော်လေးရတဲ့ Delcuna ကစားနည်းကိုကစားနိုင်တာဖြစ်ပါတယ်။ဒီကိုရီးယားပြည်ကကစားနည်းကတော့ရုပ်ရှင်တွေကလို့မဟုတ်ဘဲနဲ့နိုင်နိုင်ရှုံးရှုံးဒီမုတ်လေးကိုစုဖြစ်နေရမှာပါ။
Now, Kazani to Mupit, Tachi Kazani Maro, Sai Lusakuli, Lamawa. Tame Maomius, we know Yoshin and Malo Baro, Yamakanavano. Sweet game Yotan, Siriha. Netflix Magwazo, about the Yotan Salam Pipio. Goya, Yoya, Kaligazani Rego, Ludirigo. So kind, we are showing at the bar, Songshon Yale, Yalan, and Yensayana Pipari. September, Digao, Netflix Masabio, Piakadega, the Walong Jishu Abe Muza, Netflix Maluji Niazo, Yotan Salam Pipawari. A good Dubai Expo Maro, Korea Piaganga, Gazanigo, Audubala, Salianiga, Salopida Pipio, Novima, Sangayan Niti, Gazaya Pipari. Dubai Ma Zimbani, Expo 2020, Dua Gonsi Piaboro, Mala, Donzetianiti, Zimbabwe Ma Pipari.
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
it. See, that's how you know, I see Radio Ma, a person, the name of Yanni, and I'm an SC cinema, totally been invited.
ဒီတဲ့တော့ရုပ်ရော်တန်ရောအပြေဆုံးကြည့်တဲ့နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်ပြီးလိုင်းလက်မီတာ
ဒီကနေ့မနေ့အစီအစဉ်ကိုကျမတို့မြန်မာစံတော်ချိန်နဲ့6နာရီကနေခုနှစ်နာရီထိကျင်းဆက်ခဲ့တာပါရှင်အင်္ဂါနေ့နဲ့ခင်းအစီအစဉ်ရဲ့ထုတ်လုပ်ရေးမှုကတော့ကိုရဲမုံပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ဂျမီကော့ပါရုပ်သံအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်ရှင်ကျမကအင်ဂျင်နီယာပါ
This program has come to you from the Voice of America, Washington.